မေရိကန်နိုင်ငံမှာချက်သပင်းတွေကတရက်အတွင်းကိုဗစ် -19 ကူးစက်ခံရသူ6000နီးပါးနဲ့ဆန်းကျင်တင်သွားခဲ့ပြီးတောက်တန်နေမှာတော့ဒီရောဂါကူးစက်ခံရသူ6000နီးပါးရှိနေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။အကူးစက်ခံရသူ7သန်းရှိနေရကလည်း15ရက်အတွင်းတပန်းတိုးပြီး6000နီးပါးဖြစ်လာခဲ့တာပါ။ချက်သပင်းတွေက American အနောက်လေပိုင်းက Illinois, Wisconsin နဲ့ Iowa ပြည်နယ်တွေအပြင်Texas, Florida နဲ့အနောက်ဘက်ကကယ်လီဖိုးနီးယားပြည်နယ်ပါဝင်ပြည်နယ်တချို့မှာတရက်အတွင်းကူးစက်မှုနှုန်းကတိတိတသားသားတိုးလာနေတာဖြစ်ပါတယ်။ကမ္ဘာတလွှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနောက်တစ်ချီတိုးလာနေတာကြောင့်နိုင်ငံခေါင်းဆောင်တွေကသူတို့နိုင်ငံတွေအတွက်ကန့်သတ်မှုအသစ်တွေချမှတ်ဖို့စဉ်းစားလာကြပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမနစ်ရက်ကတော့ဗြိတိန်မှာဒီရောဂါမပြန့်ပွားအောင်တနင်္ဂနွေတိုင်းတာနဲ့အတော်လာသိပ်ပင်ကန့်သတ်တာထက်စီးရင်းစီးကံတွေကိုဒေတာလိုက်တင်းတင်းကျပ်ကျပ်ချမှတ်လုပ်ဆောင်တာကပိုးပြီးထိရောက်နိုင်တယ်လို့ပြောပါတယ်။ပြင်သစ်နဲ့ဂျာမနီမှာတော့ဒီရောဂါကူးစက်မှုကိုထိန်းချုပ်ဖို့တားမြစ်ကန့်သတ်မှုအသစ်တွေကိုပြဋ္ဌာန်းခဲ့ပါတယ်။